ငယ်ငယ်ပိုင်ဆိုင်မှုဆိုင်ရာအငင်းပွားနေတဲ့ကက်ရှမီးယားဒေသနဲ့ပတ်သက်ပြီးအိန္ဒိယဆိုတဲ့မကြာခင်ကလေဟာအိန္ဒိယနိုင်ငံနဲ့ကမ္ဘာတစ်လုံးမှာရှိတဲ့မွတ်စလင်အစွန်းရောက်တွေပေါ်ပေါက်လာနိုင်စေတယ်လို့ပါကစ္စတန်ဝန်ကြီးချုပ်အီမရမ်ခမ်ကတတိပြုလိုက်ပါတယ်လူသားတွေကိုဘေးဖယ်ပတ်ထုံးနဲ့ကြောင်ပိတ်ထားလိုက်နေဆိုရင်တို့ဟာအစွန်းရောက်တွေဖြစ်လာနိုင်တယ်လို့ပါကစ္စတန်ထိန်းချုပ်ထားတဲ့ကက်ရှမီးယားဒေသရဲ့မြို့တော်မူဆာဖာရာဘက်ကအောင်နဲ့ချီပြီးတက်ရောက်လာတဲ့တောက်ချန်ရဲ့လူလူစုဝေးပွဲဒီမှာဝန်ကြီးချုပ်ခမ်းကပြောကြားခဲ့တာပါ။တချို့မွတ်စလင်အစိုးရတွေကလည်းအိန္ဒိယနဲ့ကုန်ကျစရိုက်ပြတ်မှာဆိုးတဲ့အတွက်အိန္ဒိယရဲ့ကက်ရှမီးယားမှာလုဆောင်နေမှုတွေကိုထောက်ခံသူတွေရှိနေတယ်လို့ဘာမှမပြောဘဲနှုတ်ဆက်နေသူတွေလည်းရှိတယ်လို့ဝေဖန်ခဲ့ပါတယ်။ဒါပေမဲ့ကမ္ဘာပေါ်ကမွတ်စလင်တန်ပေါင်းတထောင်ကျော်ကစောင့်ကြည့်နေတာဖြစ်ပြီးတော့ဒီထက်ကတချို့ကိုအဆောင်ရောက်တွေဖြစ်လာဖို့တွန်းပေါ်နေတယ်လို့တချို့ကလက်စားချေခံစိတ်တွေဖြစ်လာစေနိုင်တယ်လို့လည်းသတိပေးပါတယ်ကက်ရှမီးယားဒေသဟာအိန္ဒိယရဲ့တခုလဲသောမွတ်စလင်အများစုနေထိုင်တဲ့ဒေသဖြစ်ပါတယ်။အိန္ဒိယကက်ရှမီးယားဆိုင်ရာချမှတ်ထားတဲ့ဥပဒေတွေကိုအောက်တိုဘာလမှာပြောင်းလဲခဲ့ပြီးတဲ့နောက်မှာကက်ရှမီးယားဒေသတွေပေးထားတဲ့အထူးခွင့်ရေးကိုအဆုံးသတ်စေခဲ့တယ်လို့ကိုယ်ပိုင်အုပ်ချုပ်ခွင့်ရနိုင်မှုကိုလည်းလျှော့ချခဲ့တာဖြစ်ပါတယ်။ဒါကိုအိန္ဒိယဆိုင်ရာ UAE Arab Sabonia နိုင်ငံတာဝန်ကြီးကထောက်ခံကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ကက်ရှမီးယားဒေသကိုပါကစ္စတန်ကရောအိန္ဒိယကပါသူတို့ပိုင်ဆိုင်ကြောင်းထံကို၄၀ခွန်ဘရစ်တန်လက်ကိုလွတ်လပ်ရပြီးချိန်ကလေးကစပြီးပြင်ညာထားခဲ့ကြတာဖြစ်ပါတယ်။